US Secret Service အမေရိကန်ပြည်အောင်စုရဲ့စစ်မြင်လုံရုံရေးအဖွဲ့အနေနဲ့တာဝန်တွေပို့ပြီးတော့ထမ်းဆောင်နိုင်မှုအတွက်လုံရုံအရာရှိတွေပို့လိုအပ်တယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။ Republican သမ္မတအလောင်းဒေါ်နယ်ထရန့်ကိုနှစ်လအတွင်းမှာပဲဒုတိယမြောက်လုံခြံမှုကျူးစားမှုဖြစ်ပြီးတဲ့နောက်နိုင်ငံရဲ့စစ်မြင်တာဝန်ရှိသူတွေကိုလုံရုံယူပေးနေတဲ့ Secret Service အဖွဲ့အတွက်လုံရုံအရာရှိတွေပို့လိုအပ်ဖွယ်ရှိပြီးတော့အဲ့လိုအချက်ကိုအမေရိကန်လွှတ်တော်အနေနဲ့ဖြည့်ဆည်းပေးဖို့သမ္မတဘိုက်ဒန်ကသမ္မတအင်ပီတော်သတင်းမှအင်ဗီတော်မှာဇင်းတော်တွေကိုပြောပါတယ်တမနာဟောင်းထရမ့်ဟာဘေကင်းလုံခြုံခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်တယ်လို့လည်းတမနာဘိုင်ဒန်ကပြောခဲ့သလိုပဲပြိုင်ဘက်ဒီမိုကရက်တစ်တမနာလောင်းဖြစ်တဲ့ကမလာဟဲရစ်ကလည်းအကြမ်းဖက်မှုတွေကိုရှုံချပါတယ်ဖလော်ရီဒါပြည်နယ်ဝက်စ်ပေါင်းဘီချ်မှာဒီတုန်းကနေတုန်းကတမနာဟောင်းထရမ့်ဂေါ့ဖ်ကစားနေစဉ်အနီးကချုံပုတ်တစ်ခုကနေပြီးတော့တနတ်သမားကို Secret Service လုံခြုံရေးအရာရှိကတွေ့ရှိလာပါအဲ့ဒီမှာပဲတနတ်သမားကိုလေးချက်တက်မကပြစ်ခတ်ခဲ့တဲ့အတွက်အသက်58နှစ်အရွယ်တနတ်သမားကဒီ AK အမျိုးအစားတနတ်နဲ့ GoPro ကင်မရာတို့ကိုထားပြီးတော့ကားနဲ့ထွက်ပြေးခဲ့ပါတယ်။ဒါမှမဟုတ်အနီးနားမှာပဲဒေသရဲအရာရှိတွေကတနတ်သမားကိုဖမ်းဆီးထိုင်ခဲ့ပါတယ်။တနတ်သမားကိုစတွေ့တဲ့နေရာနဲ့တနတ်ဟောင်းထရမ့်ရှိတဲ့နေရာကတိတ်မွေးရာကြောင်းတနတ်ဟောင်းထရမ့်အတွက်အန်ဒီရဲ့အလွန်ကြီးတဲ့ခြေနေမှာရှိခဲ့တယ်လို့လူညွှန်ရေးတာဝန်ရှိသူတွေကပြောပါတယ်။တနတ်ဟောင်းထရမ့်ဟာပြီးခဲ့တဲ့ July 17ရက်နေ့ကလည်း Pennsylvania ပြည်နယ်မှာရွေးကောက်ပွဲဆိုးရီးပွဲတစ်ခုတွင်ပြစ်ခတ်ခံခဲ့ရပြီးမဲ့အသက်ဘေးကလွတ်မြောက်ခဲ့ပြီပါတယ်ခင်ဗျ။